ထိုင်းဝန်ကြီးချုပ်ပေတောင်တန်းရှင်နာဝါထရာဟာဘော်ဒူနဲ့မှာလေးရကြာတရုတ်ခီးစဉ်စာမှာဖြစ်ပြီးစီးပွားရေးနဲ့ကုန်သွယ်ကိစ္စတွေအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ထားကြပါတယ်ဒီခီးစဉ်တွင်ထိုင်းဝန်ကြီးချုပ်ဟာတရုတ်တပ်မတော်ရှီချင်ဖင်နဲ့တွေ့ဆုံမှာပါထိုင်းနိုင်ငံကိုတရုတ်ခီးသည်တွေပို့လာအောင်တရုတ်စုအုပ်ကိုအကူအညီတောင်းလိုက်မယ်လို့လည်းသုံးသပ်သူတွေကထင်မြင်ကြပါတယ်စိုက်ဘာလူလိန်ဂိုင်းတွေနဲ့ပတ်သက်လို့အထူးသဖြင့်တရုတ်ကစိုးရိမ်နေတာကြောင့်အဲဒီဂိုင်းတွေနဲ့ပတ်သက်လို့ထိုင်းအနေနဲ့လုံနိုင်တာမှန်မြန်လုံနေကြောင်းဝန်ကြီးချုပ်ကအသေးချာပြောလိုက်မယ်လို့ Louis Institute အရှိတောင်အရှာလေးလာရေးအစီအစဉ်ကသူ့သိတီ Roman Jakob ကကျူဆပါတယ် COVID-19 တွေနှစ်တွေလုံးကနိုင်ငံခြားသားခီးတဲ့လာတာကျသွားခဲ့ပြီးမှ2024ခုနှစ်မှာထိုင်းကိုလာရောက်ကြသူခီးတဲ့35သန်းကျော်အထိရှိလာခဲ့ပါတယ်6တန်းမှ2သန်းကတရုတ်ခီးတဲ့တွေပါဒါပေမဲ့မကြခင်ကစိုက်ဘာလူလိန်ဂိုင်းတွေရဲ့ခီးသွွားလုပ်ငန်းဆက်ဆက်လာမှုကြောင့်ထိုင်းနိုင်ငံအတွက်စိန်ခေါ်ချက်အသည့်ဖြစ်လာခဲ့ရပါတယ်။ဒါအပြင်ထိုင်းနိုင်ငံကထိမ့်သိမ်းထားတဲ့ဝီဂါလူမျိုး48ယောက်ကိုတရုတ်ကိုပြန်ပို့မပို့ဆိုတဲ့ပြဿနာတွေနဲ့ထိုင်းဝန်ကြီးချုပ်ကျော်ဝနိုင်တယ်လို့သုံးသပ်ကြပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့နောက်နိုင်ငံတွေကတော့ဝီဂါတွေကိုပြန်မပို့ကိုထိုင်းဆွာကိုတောင်းဆိုနေကြတာပါ။